ဒီကနေ့အော်တိုဘာလ22ရက်နေ့ကနေလာမယ့်အော်တိုဘာလ24ရက်နေ့အထိ3ရက်ကြာကျင်းပမယ်။ပြည်သူတိုင်းရင်းသားတောင်သူလယ်သမားအကြိုညီလာခံကိုညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ UNDO နဲ့တောင်သူလယ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်း50ကျော်ကပူးပေါင်းပြုလုပ်တာဖြစ်ပါတယ်။အဲ့ဒီအကြိုညီလာခံအပြီးမှာမြေယာဥပဒေမူကြမ်းရေးဆွဲရေးကော်မတီကိုဖွဲ့စည်းသွားမှာဖြစ်ပြီးတနိုင်ငံလုံးကိုလွှမ်းခြုံနိုင်တဲ့တောင်သူလယ်သမားသမဂ္ဂတစ်ခုကိုထူထောင်သွားမယ်လို့သိရပါတယ်။ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ UNDO အတွင်းမှဦးဒေးဗစ်လာမင်ကစစ်အစိုးရဆက်ဆက်ကဖျက်ဆီးခဲ့တဲ့လေလောက်သူလေပိုင်ခွင့်ရရှိရေးဓမ္မဥချမြေယာပိုင်ဆိုင်မှုဥပဒေကိုအစ်စ်ပြန်လဲပြဋ္ဌာန်းဖို့လိုတယ်လို့ပြောပါတယ်
။ဟောလေလောက်သူလေပိုင်မယ်ပေါ့လေအခုကကျွန်တော်တို့အစိုးရပြောနေတာကနိုင်ငံတော်ရဲ့မြေယာအလုံးကိုတိုင်းပြည်မှာရှိတဲ့မြေယာအလုံးနိုင်ငံတော်ကပိုင်ဆိုင်ဆိုပြောတယ်။နိုင်ငံတော်ကဘယ်လိုလဲဆိုတော့အစိုးရလို့ပြောတယ်။တကယ်တော့ဒီလေယာမြေဟာအစိုးရပိုင်တာမဟုတ်ဘူး။လေယာမြေဟာတကယ်ဆိုရင်လေလောက်သူကလေပိုင်ရမှာဒါကျွန်တော်တို့ဒါဟိုဓမ္မဥရှာဟိုအရင်ကာလအများစွာတည်းကရှိခဲ့တာပါဒါမဲ့ဒီအစိအစိုးကအဆက်ဆက်ရောက်တဲ့အခါမှာဒီလေလုတ်သူလေတိုင်းတဲ့ဟာကိုပျောက်သွားပြီးတော့ဒီလေယာမြေတွေဟာနိုင်ငံတော်ပိုင်ဖြစ်သွားပါတယ်ဒါမှမဟုတ်ကျွန်တော်တို့ဟာလေလုတ်သူလေပိုင်ရမယ်ဆိုတော့စနစ်ကိုပြန်သွားဖို့တဲ့ကျွန်တော်ဒါကျွန်တော်တို့ကြိုးပမ်းနေခြင်းပဲဖြစ်ပါတယ
်လက်ရှိပြဋ္ဌာန်းထားတဲ့မြေယာပိုင်ဆိုင်မှုဥပဒေတွေဟာလယ်သမားတွေရဲ့မြေယာပိုင်ဆိုင်မှုအတွက်လုံလောက်တဲ့အကာအကွယ်မရတာကြောင့်လေယာမြေဥပဒေတရဲ့ပေါ်ပေါက်ဖို့လိုတယ်လို့တက်ရောက်လာတဲ့တောင်သူလယ်သမားကိုယ်စားလှယ်တွေကပြောပါတယ်ဒီဘက်မှာတဘာပတိအဖြစ်ဆောင်ရွက်ခဲ့တဲ့စာရေးဆရာဒေါက်တာခင်မောင်ညိုကလယ်သမားတွေဘဝတိုးတက်မြင့်မားဖို့အတွက်အစိုးရရဲ့အကူအညီအထောက်အပံ့အများအပြားလိုအပ်တယ်လို့ပြောပါတယ
်။အာတကယ်တကယ်တော့အစိုးရကမိမိပထမဆုံးသူ့ကိုပြည်သူတွေယုံကြည်အောင်လုပ်ရမယ်။အဲ့တော့ပြည်သူမယုံကြည်လာတဲ့အတွက်ကိုသူအလုပ်လုပ်ရတာအရင်ခက်နေတယ်။အဲ့တော့ပြည်သူနဲ့သူနဲ့ပူးပေါင်းအောင်တကယ်လုပ်မယ်ဆိုတဲ့ဟာမျိုးရောက်အောင်လို့ပဲလုပ်ကြရအောင်ပေါ့လေ။အခုလောလောဆယ်မှာလယ်သမားတွေက